တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုကန်တာကီပြည်နယ်မှာပြေးလမ်းအတက်မှာထိုးချသွားရာကလေယာဉ်မှူးထမ်းတဦးအသက်ရှင်လွတ်မြောက်ပြီးကျန်49ဦးသေဆုံးကြောင်းကွန်အဲလေကြောင်းကုမ္ပဏီဥက္ကဋ္ဌကပြောကြားလိုက်ပါတယ်။အဒီလေယာဉ်ဟာလက်ဆင်တန်လေစိတ်ပြေးလမ်းကတက်ပြီးမကြာခင်မဲ့ထိုးချပြီးတော့မီးလောင်ပျက်စီးသွားခြင်းဖြစ်ပါတယ်လို့အာဏာပိုင်တွေကဆိုပါတယ်။လေကြောင်းအရာရှိတွေကပြေးလမ်းဟာအဲ့ဒီလေယာဉ်အမျိုးအစားအတွက်တူထောင်းတဲ့အကြောင်းပြောပြပါတယ်။ကွန်အဲဥက္ကဋ္ဌကခီးတဲ့49ဦးနဲ့လေယာဉ်အမှူတန်း3ဦးဟာပြန်တမ်းအမှတ်5197လေယာဉ်နဲ့အတ္တလန်တာမြို့ကိုဥတီပြန်တမ်းခြင်းဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်လွတ်မြောက်လာသူကတော့တွဲဖက်လေယာဉ်မှုဖြစ်ပြီးအခုလက်ဆင်တန်းဆေးရုံမှာရောက်ရှိနေကြောင်းဆိုရင်းပွဲအခြေအနေမှာရှိကြောင်းသိရပါတယ်။လေစိတ်အရာရှိတဦးကအင်ဂျင်နှလုံးတက်ဘွန်ဘာဒီယာ CRJ200 ချက်လေယာဉ်ဟာအတက်မှာအခက်နဲ့ကြုံကြောင်းပြေးလမ်းကထွက်ပြီး2ကီလိုမီတာအကွာမှာပြတ်ကျခြင်းဖြစ်ကြောင်းပြောပါတယ်။အမေရိကန်အစိုးရစုံစမ်းစစ်ဆေးရေးမှူးတွေကဒီလေယာဉ်ဟာပြေးလမ်းအမှားကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်။ပြေးလမ်းနှစ်ခုအနက်ပြေးလမ်းအတိုးကိုသုံးတဲ့အတွက်အခုလိုပြတ်ကျခြင်းဖြစ်ကြောင်းပြောဆိုပါတယ်။